သာကြီးအတွင်ကပေါ့နော်မြို့နယ်ဆက်မြို့နယ်မှာမဲပေးနိုင်သူစီရင်ကြညာတဲ့အပေါ်ပေါ့ဒေသခံတွေဘက်ကဘလို့တောင်းဆိုမှုတွေများရှိခဲ့ပါလဲရှင်
အကြံဉာဏ်ပြောရမယ်ဆိုလို့ရှိရင်တော့အခုဆယ်မြို့နယ်မှာလာကြည့်တဲ့သူတွေတမြို့နယ်ချင်းတမြို့နယ်ချင်းတော်တော်များပါတယ်ပုံစံသုံးနဲ့နာမည်စင်းဖြည့်ပေးဖို့တောင်းခံတာတွေလည်းတွေ့ရတယ်ချက်လက်ပြင်ပေးဖို့ပုံစံလေးကနေနဲ့တင်ပြတောင်းခံတာတွေလည်းဒါမြို့နယ်တိုင်းမှာရှိတယ်ပုံစံလေးနဲ့ကန့်ကွက်တာတွေလည်းတွေ့ရပါတယ်ပုံစံသုံးခုစလုံးကိုမက်ဆန္ဒရှင်တွေကနေပြီးတော့မှဖြည့်ဆွက်ပြီးတော့တောင်းဆိုထားတယ်ဆိုတာကျွန်တော်တို့တွေ့ရပါတယ
်အချက်လက်ပြင်ပေးဖို့တောင်းဆိုတာမျိုးကန့်ကွက်တာမျိုးကဘလို့မျိုးတွေကိုတောင်းဆိုတာများလဲရှင
်တို့အကြောင်းပြချက်တွေပါတွေကအဲ့ရှောက်လွှာတွေထဲမှာရှိနေပြီပေါ့နော်အဲ့ရှောက်လွှာတွေကရက်ကွက်နဲ့ကြွေးရအုပ်စုကော်မရှင်ရုံးနေမှာပဲရှိပါတယ်အဲ့ဒါကဒီညနေဆိုရင်မြို့နယ်တွေမှာကျွန်တော်တို့ကရှောက်လွှာတွေကရောက်သွားမှာပါအဲ့ရှောက်လွှာထဲမှာတော့ပါမယ်ကြောင်ပြချက်အမျိုးမျိုးပါမယ်ကျွန်တော်တို့ကတော့ဖေကာပဲခုလောလောဆယ်ပြောနိုင်တာပေါ့
နောက်ထပ်ပြီးတော့ပေါ့နော်ဘယ်မျိုးနယ်တွေမှာမဲပေးနိုင်သူစင်းကိုထက်ကျင်ညာသွားဖို့များရှိမလဲရှင
်အခုဒုတိယအစင်းကျွန်တော်တို့က14မျိုးနယ်လုံနေပြီလေတမျိုးနယ်လောက်ပဲကျန်တော့တယ်လှိုင်းသားရတစ်ခုလောက်ပဲကျန်တော့တယ်13မျိုးနယ်ရပြီးနေပြီလှိုင်းသားရပြီးသွားပြီ14မျိုးနယ်လုံးပြီးသွားပြီဆိုရင်ကျွန်တော်တို့ကဘာလုပ်မလဲဆိုတော့ရပ်ဘက်လူမှုအဖွဲ့အစည်းတွေကိုပြန်ပြီးကျွန်တော်တို့တိုင်းကော်မရှင်ကနေအစည်းအဝေးဖိတ်ပါမယ်သူတို့နဲ့ကျွန်တော်တို့ကဒီ14မျိုးနယ်မှာမက်ဆန္ဒရှင်တွေကိုအချက်လက်တွေတွားကြည့်ဖို့အတွက်ပြင်ဆင်ရှိလဲပြင်ဖို့အဲ့လိုမျိုးတွေခုဆယ်မျိုးနယ်အတိုင်းပဲအဲ့လိုမျိုးလုပ်ဖို့အတွက်ကိုကျွန်တော်တို့စီဝေးထိုင်ပါမယ်ထိုင်ပြီးတာနဲ့ကျွန်တော်တို့အများဆုံးပဲပညာပေးခြင်းလုပ်ငန်းတွေဆောင်ရွက်ပါမယ
်ရန်ကုန်တိုင်းဒေသကြီးအတွင်းမှာပထမဆယ်မျိုးနယ်ကိုမဲဆင်းကတ်တယ်နောက်14မျိုးနယ်ကိုကတ်မယ်ပေါ့နော်အလုံးပြီးသွားတဲ့အခါကျရင်ဒီပထမမဲဆင်းမှာပေါ့နော်ပြင်ဆင်ပြီးထက်ကျင်ညာဖို့ကရောဘယ်တော့လောက်များဖြစ်လာမလဲရှင
်အခုပထမအဆင့်ဆယ်မျိုးနယ်ကပြီးသွားပြီပြီးသွားတော့ကြံပြီးရင်ကျွန်တော်တို့ကဒါတွေကိုပြင်ဆင်ပြီးသွားပြီအမန်းလုပ်ပြီးသွားပြီဆိုကြပါစို့အဲ့ကြရင်ဒီဆယ်မျိုးနယ်ရဲ့အခြေခံမဲဆင်းရမယ်ဒါကိုကျွန်တော်တို့ကင်ထားပါမယ်အဲ့ဒါကိုတော့ပြန်လဲမကတ်တော့ဘူးကျွန်တော်တို့ဒီတက်ဆိုင်ရာကော်မရှင်အသီးသီးမှာဒီမဲဆင်းတွေရှိနေပါမယ်နောက်တစ်ခါဒုတိယအဆင့်14မျိုးနယ်မှာလည်းပဲပထမအဆင့်ဆယ်မျိုးနယ်လိုပဲဒီ procedure အတိုင်းပဲကျွန်တော်တို့ဆက်လုပ်သွားပါမယ်ကျန်တဲ့21မျိုးနယ်တတိယအဆင့်ကိုလည်းပဲဒီလိုပဲကျွန်တော်တို့လုပ်သွားမှာပါတတိယအဆင့်ပြီးမဲ့အချိန်ကိုတော့ဂျွန်လကုန်လောက်တက်ခဲ့ထားတယ်ပထမအဆင့်ကဒုတိယအဆင့်ကတတိယအဆင့်ကအလုံးပေါင်း45မျိုးနယ်ပြီးသွားတဲ့အခါမှာဒီ45မျိုးနယ်ရဲ့အခြေခံမဲဆင်းတွေကကျွန်တော်တို့တိုင်းကော်မရှင်လက်ထက်မှာရှိနေပါပြီအဲ့ဒါကိုကျွန်တော်တို့ကနောင်လာမဲ့ရွေးကောက်ပွဲအတွက်အခြေခံမှုမဲဆင်းအနေနဲ့ကျွန်တော်တို့ကတင်ထားပါမယ်ဘယ်နေ့မှာရွေးကောက်ပွဲလုပ်မယ်ဆိုတာကိုကျွန်တော်တို့ရွေးကောက်ပွဲကော်မရှင်က3လကြိုပြီးကြေညာမှာပါအဲ့လိုကြေညာတဲ့အခါမှာကျွန်တော်တို့ဒီရွေးကောက်ပွဲကြီးအတွက်တကယ်အပြည့်အစုံမဲဆင်းကိုကျွန်တော်တို့ပြုစုရမှာပါဒီမျိုးနယ်တွေကရထားတဲ့အခြေခံမဲဆင်းတွေမှာကျွန်တော်တို့ကအခြေခံပြီးတော့ပြုစုသွားမှာပါအခြေခံမဲဆင်းပြုစုတာအဲ့ဒီရွေးချက်နဲ့ပါ final မဲဆင်းကိုကျွန်တော်တို့ပြုစုမှာပါ final မဲဆင်းပြုစုပြီးတဲ့အခါမှာလည်းပဲမက်ဆန္ဒရှင်တွေကိုလာကြည့်နိုင်အောင်ကျွန်တော်တို့ထပ်ပြီးတော့ဒီ final မဲဆင်းကိုလည်းပဲကတ်ပစ်ထားမှာပါအဲ့ဒီမှာလည်းပဲမက်ဆန္ဒရှင်တွေကလာပြီးတော့ခုလိုပဲကြည်သာတို့ပြင်သာတို့ဖြည့်ဆွတ်တာတို့ပြတ်ထက်တာတို့လုံနိုင်မဲ့အခွင့်အရေးတစ်ခုအဲ့ဒီချိန်ကျရင်ထပ်ပြီးသူတို့ရအောင်မှာပါအဲ့ဒါပြီးသွားရင်တော့မဲဆင်းကတည်ငြိမ်သွားပြီပေါ့နောက်ထပ်ပြင်ဆင်လို့မရနိုင်တော့ဘူးဒီရွက်ောက်ပွဲမှာတုံးတော့မှာပါ
2010 2012ရွေးကောက်ပွဲတွေတုန်းကလည်းပေါ့နော်ဒီရွေးကောက်ပွဲကျင်းပတဲ့နေ့မှာမဲဆင်းကမှတ်ပုံတင်တံပတ်တို့အမည်လွဲတာတို့တွေလည်းရှိခဲ့တာဆိုတော့ပေါ့နော်2015ရွေးကောက်ပွဲမှာဒီလိုကိစ္စမျိုးတွေဖြစ်လာမယ်ဆိုရင်ရောဘယ်လိုဆောင်ရွက်သွားဖို့များရှိမလဲရှင
့်ရှိတယ်ကွာအခုလည်းကျွန်တော်တို့အခြေခံမဲဆင်းကောက်တော့တွေ့တယ်တိလားကျွန်တော်တို့ကတော့တတ်နိုင်ဆုံးပဲဆောင်ရွက်ပါတယ်နိုင်ငံသားစီစီကပြပေါ့မှတ်ပုံလေးကပဲပြောပါပဲပြောပေါ့နော်ဒါလူတူချင်းတူချင်းမှရှိရမယ့်ကပ်ပြားပေါ့ဟိုအဲ့ဒီကပ်ပြားရှိခြင်းမရှိခြင်းကတော့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်နဲ့မဆိုင်တော့ဘူးကာကွယ်ရေးနိုင်ငံသားတွေနဲ့လူမှုကြီးကြပ်ရေးပေါ့လောက်ဝက်ကနဲ့သူတို့လုပ်ရမယ့်အလုပ်ပါအဲ့သူတို့လည်းမှမရှိရင်တော့ကျွန်တော်တို့မဲဆင်းမှာပတ်ပုတ်လေးနံပါတ်မပါဘဲနဲ့ဝင်သွားမှာပေါ့အသက်16နှစ်ပြည့်နေပြီတခြားအချက်လက်တွေကသူကမဲပေးခွင့်ရှိတဲ့အချက်လက်တွေပြည့်စုံနေပြီဆိုရင်တော့သူ့ကိုတော့မဲဆင်းမှာထည့်ရမှာပဲဒါပေမဲ့သူ့မှာဒီကပ်ပြားမရှိထားဘူးဆိုရင်အဲ့ဒီနေရာမှာကပ်ပြားဆိုတဲ့ကွက်လတ်မှာတော့ blank ဖြစ်နေမှာပဲမရှိတဲ့ဟာယူကိုကျွန်တော်တို့ကတော့ထည့်ပေးလို့မရဘူးကျွန်တော်တို့ကတော့ကိုလို့ရမယ်လို့ပဲကိုလို့ပေးနိုင်မှာပေါ့နော်ပတ်ပုတ်ရင်ရှိခြင်းမရှိခြင်းကတော့လောကရဲ့အလုပ်ပဲဖြစ်မှာပါဒီအခြေခံမဲဆင်းမှာလည်းအဲ့လိုမျိုးမပါတာလေးတွေရှိနေသေးပဲဆိုတာလေးကျွန်တော်ပြောချင်ပါတယ
်မပေါင်းနေမရှိပေမဲ့အသက်16နှစ်ပြည့်ပြီးသူတိုင်းလဲမဲပေးခွင့်ရမယ့်အနေအထားတွေရှိတာပေါ့နော်
အာရတာပေါ့ပတ်ပုန်တင်ကကျွန်တော်တို့ကသူ့ကိုနိုင်ငံသားဟုတ်မဟုတ်စစ်စစ်တဲ့နေရာမှာတော့တုံးလို့ရတာပေါ့နော်။နောက်သူ့ရဲ့အသက်ကိုစစ်စစ်ချင်ရင်တော့ပတ်ပုန်တင်မှာပါတဲ့ date လေးကကျွန်တော်တို့စစ်စစ်လို့ရတာပေါ့။ပတ်ပုန်တင်ကအဲ့လိုပဲအသုံးဝင်ပါတယ်။ဆိုတော့ကျွန်တော်တို့ကအင်တော်စုစင်းကိုအခြေခံထားတာဆိုတော့အင်တော်စုစင်းမှာလည်းသူ့ရဲ့မွေးတက်ကလေးကပါပြီးသားပါပဲ။ဒီအသက်16နှစ်ကိုကျွန်တော်တို့က check လုပ်လို့ရပါတယ်။ပတ်ပုန်တင်မရှိလဲမဲဆင်းထဲမှာဒီလူကပါသွားပြီဆိုရင်မဲပေးလို့ရပါတယ်
။ခုလိုဖြေချပေးရတဲ့အတွက်ဆရာ RF ရကျေးဇူးတင်ပါရှင်
။ကောင်းပါပြီဗျာ။